NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖွဲ့စည်းပုံအသစ်နဲ့ပြန်လည်ဖွဲ့စည်းလိုက်တယ်ဆိုတော့ဘာရင်းများထူးထူးခြားခြားပြောင်းလဲလိုက်တာများရှိပါလဲရှင
်။လုပ်ငန်းတွေကအကုန်လုံးရောပြီးတော့လုပ်ရတာပေါ့နော်။အလုံးနဲ့လူနဲ့အင်အားလည်းမမျှဘူး။အဲကြောင့်အင်အားလည်းတိုးရမယ်။အလုပ်တွေလည်းသူကဏ္ဍနဲ့သူဆိုရှယ်လိုက်လုပ်တာပေါ့နော်။ကဏ္ဍလိုက်ဆိုရှယ်လိုက်လုပ်တော့လုံမလာလုပ်တယ်အောင်မြင်တယ်လေ။အလုံးလုပ်တယ်ဆိုတာလိုအပ်တဲ့အခါမှာအလုံးရောပြီးတော့လုပ်ကြတာ။တကယ်တော့လုံငန်းကွင်မှာအကုန်လုံးတိကျတိကျစီခွဲထားမယ်တိကျတိကျစီတောင်းယူရမယ်အဲ့ဒီပုံစံအခြေခံပြီးတော့ဒီဖွဲ့စည်းပုံအသစ်ကိုဆွဲတာပါ
ဟုတ်ကဲ့ဆိုတော့ကော်မတီတွေအသစ်ပြန်ပြီးတော့ဖွဲ့စည်းတာပဲလားတခြားထူးခြားတဲ့အချက်တွေရောပါပါလားရှင
်အဲကော်မတီတွေမခပါဘူးကျွန်တော်စီကန်ထိန်စင်းကြီးဆိုတာရှိတယ်နောက် research ကဏ္ဍတွေရှိတယ်နောက်တောင်းယူလေသမားအလုပ်သမားနိုင်ငံကြီးရလိုအပ်တဲ့ဟာတွေအကုန်လုံးကိုကော်မတီ wise လုပ်မယ်ကွန်ပျူတာအတွက်လည်းတာဝန်တွေခွဲဝေပေးမယ်။နောက်တာဝန်ခံရှိမယ်။နောက်အရေးယာတာဝန်ခံရှိမယ်။ရိုးရိုးတာဝန်ခံရှိမယ်။အသီးသီးပေါ့
။ဟုတ်ကဲ့။ NLD ကအခုဒီ2014နှစ်ကုန်မှာကျင်းပမယ်ဆိုတဲ့ဂျားဖြတ်ရွှေကောက်ပွဲမှာဒီလစ်လက်မဲဆန္ဒနယ်တွေမှာအကုန်လုံးဝင်ပြိုင်ဖို့တည်ကြပြီလားရှင်။ဘယ်လိုပြင်ဆင်ထားပြပါပြီလဲ
။ကျွန်တော်တို့ဝင်ပြိုင်နိုင်အောင်ကြိုးစားနေပါတယ်။ဆိုလိုတာလူတွေရွေးချယ်ဖို့ကိစ္စတွေကိုကျွန်တော်တို့လမ်းညွှန်မှုတွေပေးနေပါတယ်။နော်တကယ်တော့ကော်မရှင်ကဒီကောက်ပွဲကိုကြီးညာမယ်တကယ်လုပ်လာရင်ကျွန်တော်တို့ကရွေးချယ်ရေးရောနေရာဝင်မဲ့ဟာတွေတွေ့ပါကျွန်တော်တို့လည်းကြီးညာချက်ထုတ်ပေးပ
ါဟုတ်ကဲ့ဆိုတော့အခုဖွဲ့စည်းပုံအသစ်နဲ့ပါတီကိုဖွဲ့စည်းလိုက်တာဟာ2014ချဖြတ်ရွေးကောက်ပွဲတခါ2015အထွေထွေရွေးကောက်ပွဲကြီးအတွက်ကြိုတင်ပြင်ဆင်မှုလို့ပြောလို့ရမလားရှင်ဒီ2015ရွေးကောက်ပွဲအတွက်ဘလောက်အထိပြင်ဆင်ထားပြီလို့ရောပြောနိုင်မလဲရှင
်ပြီးခဲ့တဲ့နှစ်ထဲမှာကျွန်တော်တို့ညီလာခံလုပ်ခဲ့တယ်လေ။အဲကျွန်တော်တို့အခုလောလောဆယ်ပြောရရင်ဗမာပြည်မှာရှိနေတဲ့နိုင်ငံရေးပါတီတွေမှာကျွန်တော်တို့လုပ်တဲ့ညီလာခံမျိုးတခြားပါတီတွေမလုပ်နိုင်ကြသေးပါဘူး။ကျွန်တော်တို့ညီလာခံလုပ်ပါတယ်။ဒီညီလာခံက2015ရွေးကောက်ပွဲတက်လေပြည်ရွယ်ပါလေ
။ဟုတ်ကဲ့။ဒါပေမဲ့ NLD ပါတီမှာအားနည်းချက်တွေရှိတယ်။အထူးသဖြင့်ကတော့တိုင်းဒေသတွေမှာတခြားနိုင်ငံရေးပါတီတွေထက်ဆိုင်ရင်NLD ကရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေအားနည်းတယ်ဆိုတဲ့သုံးသက်ချက်တွေရှိပါတယ်။ဒီအပေါ်မှာရောဥညာဝင်းဘယ်လိုမြင်ပါလဲရှင်
။ကျွန်တော်တို့တိုင်းရင်းသားဒေသမှာရှင်ပြိုင်မှုတွေကျွန်တော်တို့ NLD ရဲ့တိုင်းရင်းသားကိုယ်စားလှယ်ကျွန်တော်ညွန့်နေတိုင်းညွန့်နေတိုင်းမှာကျွန်တော်တို့ရှိပါတယ်။အဲသူတို့စူးစမ်းပါလိမ့်မယ်သူတို့တိုင်းရင်းသားအချင်းချင်းနော်ဒါမဲ့ဟိုတိုင်းရင်းသားဒေသကတချို့ကလည်းကျွန်တော်တို့သူတို့နဲ့ညှိနှိုင်းဆောင်ရွက်ဖို့ပါကျွန်တော်တို့ကညှိနှိုင်းဆောင်ရွက်ဖို့ကိုမလေးဘူးသို့တော့ကျွန်တော်တို့ကဒီမိုကရေစီကိုလုပ်နေတာမို့လို့ competition ကိုကျွန်တော်တို့ပြင်လို့မရဘူး competition တော့ရှိမှာဒါဒီမိုကရေစီရဲ့အနှစ်သာရပ
ါဟုတ်ကဲ့ဆိုတော့ဒီအခြေအနေတွေနဲ့တဆက်သေးပါပဲလက်ရှိမြန်မာနိုင်ငံရေးအပေါ်ကိုလည်းတုံ့တက်ပေးစေချင်ပါတယ်ဒီလက်ရှိနိုင်ငံထဲမှာဖြစ်နေတဲ့ပြဿနာတွေနိုင်ငံရေးတိုးတက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ရောအကဲဥညာဝင်ဘယ်လိုမြင်ပါလဲရှင်အ
ဲကျွန်တော်တို့ပြည်ပြောင်းလဲရေးတကယ်လုပ်ပါလုပ်ပြီးတော့နှီးတယ်လို့ကျွန်တော်တောက်လျှောက်ပြောတာဒါမှမဟုတ်အခုရက်ပိုင်းမှာကျွန်တော်အဲ့ဒီစကားလုံးကမလုံလောက်တော့ဘူးတဲ့ကျွန်တော်ကနိုင်ငံရေးပြုပြင်ကြောင်းလဲမှုကရပ်တန့်နေတယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်နောက်မဆုတ်ကောင်းမှခြေကိုလုံးဝမတိုးတဲ့အနေအထားမှာကျွန်တော်တွေ့ရတာတော်တော်စိတ်မကောင်းစရာ
ဘလို့အခြေအနေတွေကိုသုံးသပ်ပြီးတော့ပြောတာပါလဲရှင
်အခုသမ္မတရဲ့သဘောထားတော့ဘုဂျုံမူကြီးရဲ့သဘောထားတွေကကျွန်တော်တို့အပြောင်းလဲရပ်တန့်နေတယ်ဆိုတော့ပြတာ
ဟုတ်ကဲ့ဆိုအခုရခိုင်ပြည်နယ်ထဲမှာလက်တလောဖြစ်သွားခဲ့တဲ့ပြဿနာတွေအပြင်ဒီလိုပရိပခ္ခတွေဟာမြမနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေအတွက်အနှောက်အယှက်ဖြစ်တယ်အဟန့်အတားဖြစ်တယ်လို့အငယ်ဦးညံဝင်းမြင်ပါလားရှင်ဘယ်လိုသုံးသပ်ချင်ပါလဲ
ရှိတယ်အနှောက်အယှက်ဖြစ်လက်ရှိနိုင်ငံရေးမှာမမြင်နိုင်တဲ့ invisible hand တွေကတိုင်နေကြတယ်ဆိုတဲ့ဟာကိုပြတာ
ဟုတ်ကဲ့နောက်ဆုံးတစ်ခုမေးချင်ပါတယ်ရှင် NLD ပါတီအပေါ်မှာဒီကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်တူကပြောဆိုတာနဲ့ပတ်သက်ပြီးတော့ NLD ပါတီကတရားစွဲဆိုဖို့ပြင်ဆင်နေတယ်ဆိုတော့ဒီကိစ္စကရောဟိုဘယ်လိုအဆင့်ထိရောက်နေပါပြီလဲဘယ်အခြေအနေရောက်နေပါပြီလဲရှင
်နောက်ဆုံးအခြေအနေကကျွန်တော်တို့တရားစွဲဖို့လုံလောက်စင်မလုပ်တော့ဘူးဘာလို့လဲဆိုတော့ကျွန်တော်တို့ပါတီမှာဘုံနာဖွဲ့စည်းရောပေါ်ကျွန်တော်တို့လုံအောင်မဲ့အလုပ်တွေဒီပြပုံရေးကြီးတဲ့အလုပ်တွေရှိနေလို့ပါ
ဟုတ်ကဲ့ဦးညာဝင်းကျေးဇူးများကြီးတင်ပါတယ်